Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်မေလ5ရက်တောက်ချနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လင်းချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 9885တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမောပါ
။မင်္ဂလာပါရှင်။ကျွန်မမြတ်သိအောင်ပါ။ဒီကနေ့ထိတ်တဲရောက်သတင်းတွေမှာတော့ရုရှားကြီးစားတပ်ဖွဲ့ဝက်နှကောင်းဆောင်ကရှီတန်းကသူ့တပ်ဖွဲ့တွေလက်နက်ခဲရဲမလုံလောက်တာအကြောင်းပြန်ဆုတ်မယ်လို့ပြောပါတယ်။ဆူဒန်မှာတော့စန့်ကျင်ဘဲအုပ်စုနှစ်ခုကြားမှာအပြစ်ခတ်ရဲဆဲထားပြီးမြေတောက်ကြနေအထီတော်ခါတွန်မျိုးနဲ့တဝိုက်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မြန်မာပဋိပက္ခနဲ့ပတ်သက်ပြီးတော့ငြင်းငြင်းဆွေးနွေးမှုတွေဖြစ်ပေါ်လာအောင်လို့အင်းနီးချင်းနိုင်ငံတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမဆုမှုနဲ့အတူတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီချင်းပြည်နယ်ထဲမှာမြန်မာစစ်ကောင်စီဘက်ကအလေးချောင်းတိုက်ခိုက်မှုတွေကိုတော်တော်များများဒီနှစ်ထဲမှာလုပ်ခဲ့ပါတယ်
။2023မှာအလေးချောင်းတိုက်ခိုက်မှုကအပြတ်30နီးပါးတေဆုံးသူအရေအတွက်ကဒီနှစ်တွင်းမှာစစ်ကောင်35ရောက်ပြည်ရင်တော်တန်ရာရရှိဖို့က28ရောက်အရေးတပ်ပြီးသူတွေပေါ့နော်
။ချင်းလူခွင့်ရေးအဖွဲ့ကစလိုင်းမန်ဟရဲလန်မာချင်းဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုဒီကနေ့သွားပြီးကွင်းဆင်းလေလာပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမမ်းမြတစင်အောင်နဲ့ပြောပြပေးပါမယ်ရှင
်။ရုရှားကြီးစားတပ်ဖွဲ့ဝက်နှကောင်းဆောင်ကယူကရိန်းမှာတိုက်နေတဲ့သူ့တပ်ဖွဲ့တွေအတွက်လက်နက်ခဲယမ်းတွေမလုံလောက်တာကြောင့်ပြန်ဆုတ်တော့မယ်လို့ပြောပါတယ်။
Вот это вот парни ЧВК Вагнер, которые погибли сегодня. Ещё кровь свежая.
Тут аппхэри Юкрейн နိုင်ငံ Bakhmut မြို့ကနေမေလ10ရက်မှာပြန်ရုပ်သိမ်းမယ်လို့ Wagner အဖွဲ့ခေါင်းဆောင် Yevgeny Prigozhin ကနေပြီးတော့ပြောတာပါ။သူတပ်တွေ Bakhmut မြို့မှာလာနေချီကြံ့ကြံ့ခံတိုက်ခိုက်ခဲ့ပေမဲ့လက်နက်ခဲယံအလုံးလောက်မရတဲ့အတွက်တပ်ဖွဲ့ဝင်တွေအလဟတာအသက်ဆုံးရှုံးရလိမ့်မယ်လို့ Prigozhin ကပြောပါရယ်။အစောပိုင်းနှုန်းကလည်းသူတပ်ဖွဲ့ဝင်တွေလို့ဆိုတဲ့လူသေအလောက်အများပြားနဲ့အတူကြီးစံခဲယံမလုံလောက်တာကြောင့်တေကြီးထိခိုက်မှုများပြားခဲ့တဲ့အကြောင်းကိုရုရှားစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေကိုရိုင်းရိုင်းပြက်ပြက်ဝေဖန်ပြောဆိုတဲ့ဗီဒီယိုတစ်ခုလည်းသူက online မှာထုတ်ပြန်ခဲ့ပါရယ်။တချိန်တည်းမှာပဲအန်ကာရာမြို့ပင်လယ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစီဝပွဲအပြင်မှာရုရှားနဲ့ယူကရိန်းကိုယ်စားလှယ်တွေကြားမှာမနေ့ကရုံရင်းဆန်ခတ်ဖြစ်ခဲ့တဲ့ဗီဒီယိုဖိုင်ထွက်လာပါတယ်။ညီလာခံအဝမှာရုရှားအရာရှိတွေအင်တာဗျူးပေးနေတဲ့အချိန်မှာအနောက်မှာပေါ်လာတဲ့ယူကရိန်းအလံကိုယူကရိန်းကိုယ်စားလှယ်လက်ထဲကနေရုရှားဘက်ကဆွဲယူခဲ့တာကြောင့်အပြန်အလှန်ထိုးချိတ်ခဲ့ပြီးတော့ညီလာခံထဲမှာပါရုံရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းရုရှားသမရနန်းတော်ကိုဒရုန်းနဲ့တိုက်ခိုက်တာမှာအမေရိကန်ကစီစဉ်ပေးခဲ့တယ်လို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကမနေ့ကဆွဆွဲပြောဆိုနေတာကိုတော့အင်ဖြူတော်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဘီကညင်းဆိုပါတယ်ရှင်
။ဆူဒန်နိုင်ငံမှာတော့စန့်ကျင်ဘက်အုပ်စုနှစ်ခုကြားမှာအပြစ်ခတ်ရက်ဆဲထားပေမဲ့ဒီကနေ့တောက်ကြနေအထိကာတွန်မျိုးတော်နဲ့မျိုးတော်တဝိုက်မှာတော့တိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေပါတယ်။ဆူဒန်စစ်တပ်ကအင်အားကြီးပြည်သူစစ်တပ်ဖွဲ့ RSF ကရောတစ်ဖက်နဲ့တစ်ဖက်ခါတိုမျိုးတော်ကနေတိုက်ထုတ်ပြီးတော့တမရနန်းတော်နဲ့စစ်ဌာနချုပ်ကိုတည်ရှိတဲ့နယ်မြေတဝိုက်ကိုအပိုင်ထိန်ချုပ်ဖို့စ조사နေကြတဲ့ပုံရပါတယ်။ဆူဒန်ကအဲ့ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်နေတာတွေကိုအမေရိကန်တမရဂျိုးဘိုင်ဒန်ကရှုံချလိုက်ပြီးတော့ဆူဒန်နိုင်ငံမှာဒီမိုကရေစီစနစ်ကိုဆန့်ကျင်တဲ့ဘသူ့ကိုမဆိုအမေရိကန်နဲ့ဆက်ဆက်နေတဲ့ဗန်နာရေးဆက်သွယ်တွေကိုပိတ်ဆို့အရေးယူဖို့ချမှတ်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကလည်းဆူဒန်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဆိုင်းကြဖို့နဲ့ဆူဒန်ပြည်သူတွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုနိုင်ငံတကာကအကူအညီတွေပေးကြဖို့ကိုလည်းမြစ်တာရက်ခံထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အမှုဆောင်ဒါရိုက်တာကက်သရင်းရက်ဆဲကလည်းကြေညာချက်ထုတ်ပြန်ပြီးတော့ဆူဒန်နိုင်ငံရဲ့အခြေအနေဟာကတ်ဆိုးကြီးကိုဦးတည်နေပြီးတော့အဲ့ဒီထဲထဲမှာတော့ဒီထဲထဲမှာကလေးတငယ်တွေအပေါ်ကြာရောက်နေတဲ့အန်ရဲဟာပို့ပြီးတော့မှကြီးမားလာနေတယ်လို့ပြောပါရရှင်
ဆာဗီးယားနိုင်ငံမှာတေချီထိခိုက်မှုများခဲ့တဲ့မကြုံစဘူးနှစ်ရက်ဆက်တိုက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒါဟာတနိုင်ငံလုံးကိုတိုက်ခိုက်တာဖြစ်ပြီးနိုင်ငံသားတဦးချင်းခံစားရပါတယ်လို့ဆာဗီးယားသမ္မတကဒီကနေ့ပြောပါတယ်ဗိုလ်ထူးနေတုန်းကကျောင်းသား၈ဦးနဲ့ကျောင်းဆောင်တဦးသေဆုံးခဲ့ပြီးတော့နောက်ထပ်ကလေး၆ဦးနဲ့ဆီယာမတဦးထဏ်ရာရခဲ့တဲ့ကျောင်းတွင်ပစ်ခတ်မှုပြီးမနေ့တုန်းကတော့ကြေးရွာ၃ရွာပစ်ခတ်မှုမှာလူ၈ဦးထပ်ပြီးတော့သေဆုံးရတယ်လို့နောက်ထပ်၁၄ဦးထဏ်ရာရပါတယ်ဒုတိယနေ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ကြေးရွာ300ဟာဆာဗီးယားမြို့တော်ဘဲလ်ဂရိတ်ကနေမိုင်30ပဲဝေးတဲ့မယ်လဒန်နိုဘတ်မြို့နာမှာရှိပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ဆာဗီးယားတနိုင်ငံလုံးတုံ့လုံ6ချပြီးတော့ဝမ်းနည်းပူဆွေးနေတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်ခဲ့သူထိုက်တန်နဲ့ပြစ်ဒဏ်ကြခံစီဖို့နဲ့တနက်ထင်းချုပ်ရေးတွန်းမြင့်လှုပ်ဆောင်သွားမယ်လို့သမရဗူချစ်ကကတိပြုပါတယ်။စစ်ပွဲဒဏ်ခံခဲ့ရတဲ့ဘောကန်ဒီတာကဆာဗီးယားဟာအခုလိုရပ်သားခြင်းအစုလိုက်တပ်ဖြတ်တာမျိုးဖြစ်လိမ့်မရှိပေမဲ့1990နှစ်တွေကဖြစ်ခဲ့တဲ့စစ်ပွဲလက်ကျန်လက်နက်တွေနိုင်ငံတဝန်းရှိနေစေဖြစ်တယ်လို့ကြမ်းကျင်သူတွေကပြောပါတယ်ရှင်
တောင်တရုတ်ပင်လယ်မှာတော့ဖိလစ်ပိုင်နိုင်ငံကိုတိုက်ခိုက်လာခဲ့တဲ့ဆိုရင်ဘလို့တုံ့ပြန်မလဲဆိုတော့1952ခုနှစ်ကာကွယ်ရေးသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်လမ်းညွှန်ချက်တွေကိုဒီသတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံထပ်မံပြီးတော့ဖြည့်ဆွက်လိုက်ပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာရဲ့အမေရိကန်ပြည်ထောင်စုခီးစဉ်ပြီးမှာတော့အမေရိကန်ပြည်ထောင်စုကလမ်းညွှန်ချက်အစ်စ်တွေကိုထုတ်ပြန်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်သင်္ဘောတွေကျူးကျော်ဝင်ရောက်တာကိုနှစ်နဲ့ချီပြီးတော့ရင်ဆိုင်ခဲ့ရတဲ့ဖိလစ်ပိုင်ကိုရေချောင်းဆိုင်ရာနယ်မြေတစ်ခုဖြစ်တဲ့ကာကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကကတိပေးထားတဲ့ညွှန်ကြားချက်ဖြစ်ပါတယ်။ဖိလစ်ပိုင်များပြည်သူ၃ရေရင်ရေတပ်ဖွဲ့ကမ်းခြေဆောင်တပ်တွေအပါအဝင်အားလုံးကိုတိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်ဖိလစ်ပိုင်နှစ်နိုင်ငံကာကွယ်ရေးကတိကဝတ်တွေမှာအကျုံးဝင်ပါတယ်။ဖိလစ်ပိုင်စစ်တပ်ခေမီယောင်လို့တိဆောက်ရေးမှာတော့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းနဲ့ချင်းချောက်မှုတွေကိုဟန့်တားဖို့ဘလို့လက်နက်တွေကိုလိုအပ်မလဲဆိုတာကိုပြန်လည်သုံးသပ်တာတွေကိုလည်းလမ်းညွှန်ချက်အစ်စ်တွေမှာထည့်သွင်းထားပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ညနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View မြန်မာပိုင်းရဲ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်မြန်မာပဋိပက္ခနဲ့ပတ်သက်လို့ငြင်းငြင်းဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အိန္ဒိယချင်းအိန္ဒိယထိုင်းတရုတ်နိုင်ငံတို့အပါအဝင်အရေးပါတဲ့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆွေးနွေးနေတဲ့အကြောင်းဒီကနေ့ဂျကာတာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးရတ်နိုမာဆူဒီကပြောပါတယ
် Focus kita saat ini adalah pertama melakukan engagement dengan sebanyak mungkin
ပထမဆုံးအနေနဲ့မြမပฏิပခအတွက်သက်ဆိုင်သူအားလုံးနဲ့တတ်နိုင်သလောက်အများဆုံးထိတွေ့ဆွေးနွေးမှုတွေလုပ်ဖို့အဓိကအာရုံစိုက်နေတဲ့အကြောင်းအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အညီအားလုံးနဲ့ထိတွေ့ဆွေးနွေးတာဖြစ်တဲ့အကြောင်းနဲ့ပြီးခဲ့တဲ့၄လတာကာလအတွင်းအကြိမ်60ချက်မှနည်းဆက်သွယ်မှုတွေရှိတဲ့အကြောင်းကိုအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်တွေ့ဆုံမှုတွေမှာလူချင်းတွေ့တာအွန်လိုင်းကတွေ့တာအရေးပါတဲ့နေရာတွေကိုလူကိုယ်တိုင်သွားရောက်တာတွေအပြင်မြမပฏิပက္ခမှာအရေးပါတဲ့ပါဝင်ပတ်သက်သူတွေဖြစ်တဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG အပြင်တိုင်းနာလဲနဲ့ကင်အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေလည်းပါတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်အင်ဒိုနီးရှားကအာဆီယံအလဲကျဥက္ကဋ္ဌဖြစ်တာဝန်ဆယူတဲ့အစိုးပိုင်းကာလတွေမှာမြမအရေးမှာအရေးပါတဲ့ပါဝင်ပတ်သက်သူတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအတွက်လျှို့ဝှက်ထိတွေ့ဆက်ဆံမှုတွေလည်းရှိတယ်လို့ဝန်ကြီးမဆူဒီကပြောပါရယ်မြမနိုင်ငံမှာဆီယနာသိမ်းပြီးလာပိုင်းအတွင်းမှာပဲအာနာသိမ်းစစ်ကောင်းဆောင်အပါအဝင်အာဆီယံကောင်းဆောင်တွေကိုဖိတ်ကြားပြီးတော့အင်ဒိုနီးရှားကအင်ရှင်ဖြစ်ကမကထပြုပထမဆုံးအကြိမ်မြမအရေးဆွေးနွေးမှုကိုစပြီးတော့လုပ်ခဲ့တာပါ2021 April အတွင်းဂျကာတာမြို့မှာလုပ်တဲ့အဲ့ဒီအာဆီယံထိပ်သီးစည်းဝေးပွဲမှာပဲအာဆီယံဘုံသဘောတူညီချက်၅ချက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုလေ့လာဖို့အတွက်ဒီကနေ့တောက်ကြနေမှာတော့ရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဘက်ကိုတွားရောက်လေ့လာခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်အယောက်20ဘင်္ဂလားဒေ့ရှ်အယားရှိ9ယောက်နဲ့နေကြားဆောင်အယားရှိ2ဦးတို့လိုက်ပါပြီးတော့မြန်မာနိုင်ငံဘက်ဒီရခိုင်ဘက်မှာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ပြင်ဆင်ထားတဲ့နေရာတွေကိုတွားရောက်လေ့လာတာဖြစ်ပါတယ်။နှစ်နဲ့ချီပြီးတော့ကြန့်ကြာနေတဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စကိုပြန်ပြီးတော့စဖို့အတွက်ကိုမြန်မာနိုင်ငံဘက်ကပြင်ဆင်နေတာဖြစ်ပါတယ်။ ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဟိန်းနူဘာသာဝင်တွေအပါအဝင်ရိုဟင်ဂျာတထောင်ကိုနေရပြန်လက်ခံမယ်လို့ပြီးခဲ့တဲ့လပိုင်းနေတုန်းကမြန်မာဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးတဲ့အခါဒီမှာဒီဒုက္ခသည်တွေကိုအတင်းကျပ်ချင်းချောက်တာ၊လိညာလှည့်ပြားတာတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေကလည်းထွက်ပေါ်နေပါတယ်။ဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းနိုင်ငံတကာရဲ့သဘောထားနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုစစ်ကောင်စီဘက်ကအလေးထားတာမျိုးမရှိပါဘူးလို့ VOA နဲ့တည်တံ့အင်တာဗျူးမှာပြောဆိုထားပါတယ်။ဒီဒုက္ခသည်တွေဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအပါအဝင်သူတို့ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့စစ်ကောင်စီကိုနိုင်ငံတကာနဲ့လူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်ရှင်။
မြန်မာနိုင်ငံရှေ့ချန်နယ်ဇက်ဒေတာတွေအင်တာနက်ကနေပြီးတော့ငွေကြေးလိမ်လည်တဲ့ cyber ရာဇဝတ်မှုကျူးလွန်တဲ့လုပ်ငန်းတွေမှာလုက္ကိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံသား20ခုကဲတင်မှုလှုပ်ဆောင်နေတဲ့အကြောင်းအင်ဒိုနီးရှားအရာရှိတွေကပြောပါတယ်။မြောက်ဝရီမြို့အနီးလက်နက်ကင်ပဋိပက္ခတွေဖြစ်ပွားရနေရတိုင်းဒေသလက်နက်ကင်အဖွဲ့တွေထိန်းချုပ်တဲ့နေရာမှာလူကုန်ကူးအခိုင်းခံရတဲ့အင်ဒိုနီးရှားနိုင်ငံသား20ပိတ်မိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတဦးဖြစ်တဲ့ဂျူထာနူဂရာဟာကပြောပါတယ်။မြန်မာနိုင်ငံနေကြာဒေတာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်ပိုင်းမြောက်ဝရီမြို့နာကရွှေကုတ်ကိုမြို့တင်မှာအာရှနိုင်ငံတွေကအလုသမားတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့စိုက်ဘာရာဇဝတ်မှုတွေအတင်းကျပ်ခိုင်းစီနေတဲ့အကြောင်းပြီးခဲ့တဲ့လပိုင်းတွေအတွင်သတင်းတွေထွက်ပေါ်ခဲ့ပါတယ်။အာရှနိုင်ငံသားအများအပြားသက်ဆိုင်ရာနိုင်ငံတွေကကဲတင်ခဲ့တဲ့သတင်းတွေလည်းထွက်ခဲ့ပြီးတော့မြန်မာနိုင်ငံနေကြာဒေတာအတိုင်းအတာလဲနဲ့ကိုင်းအဖွဲတချို့ထိန်းချုပ်တဲ့နေရာတွေကရာဇဝတ်ကိုင်းတွေကိုအများကအာရုံစိုက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတရုတ်နိုင်ငံသားကြီးဝင်ကြီးဂျင်ဂန်ရဲ့ခီးစဉ်အကျွမ်းမှလည်းတရုတ်နိုင်ငံသားတွေကိုနေဆက်ကစိုက်ဘာရာဇဝတ်မှုတွေမှာအတင်းကျပ်ခေါ်ယူခိုင်းစီတာတွေပူးပေါင်းနိုင်နေမှုမြန်မာစစ်ကောင်စောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံအလဲပိုင်းမှာရှိတဲ့အဓိကကျွန်းမကြီးဟွန်ရှူးကျွန်းရဲ့အနောက်ဘက်ကမ်းရိုးတန်းမှာတော့ဒီကနေ့တောက်ကြနေနေ့လယ်ပိုင်းကအင်အားပြင်းငလျင်တစ်ခုလှုပ်ခတ်သွားခဲ့တာကြောင့်လူတဦးသေဆုံးပြီးတော့အဆောက်အုံတွေပျို့ကျခဲ့တယ်လို့ဂျပန်သတင်းမီဒီယာတွေမှာဖော်ပြပါဗျ။အမေရိကန်ဘူမိတိုင်းတာရေးဌာန USGS ကထုတ်ပြန်ချက်အရကတော့ပြင်းအား 6.2 ရှိတဲ့ဒီငလျင်ဟာအရှိကဝါမြို့မှာရှိတဲ့အနာမူစီကမ်းခြေကနေပြီးတော့မိုင်90အကွာမြေအောက်အနက်9မိုင်ကျော်မှာဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တာဖြစ်တယ်လို့ထုတ်ပြန်ထားပေမဲ့ဂျပန်မိုးလေဝသနဲ့ငလျင်တိုင်းတာရေးဌာနကတော့နိုတိုကျွန်းဆွယ်အနီးမြေအောက်6မိုင်ကျော်အနက်ကိုဗဟိုပြုတ်ပြီးတော့လှုပ်ခတ်သွားပြီးတော့ပြင်းအားက 6.3 အဆင့်ရှိပါတယ်ဆိုပြီးတော့မှတ်တမ်းတင်ထားပါတယ်ဂျပန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူဟီရိုကဆူမာဆူနိုကတော့ငလျင်ကြောင့်ဆူနာမီရေလိုင်းအန္တရာယ်မရှိကြောင်းနဲ့အဲ့ဒီဒေသမှာရှိတဲ့နျူကလ িয়ার ဓာတ်ပေးစက်ရုံတွေကိုထိခိုက်မှုမရှိကြောင်းပြောပါတယ်ဂျပန်မိုးလေဝသနဲ့ငလျင်တိုင်းတာရေးဌာနကတော့ရှေ့ပြေးငလျင်လှုပ်ခတ်ပြီးတဲ့နောက်မှာတော့ငလျင်အငယ်စားလေးတွေနောက်ထပ်လှုပ်နိုင်ခြေရှိတယ်ဆိုပြီးသတိပေးချက်ထုတ်ပြန်ပါတယ်ရှင်မေလ5ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမမျှတစင်အောင်နဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်2023ခုနှစ်မှာစစ်ကောင်စီဘက်ကချင်းပြည်နယ်မှာလေကြောင်းတိုက်ခိုက်မှုအကြိမ်ကြီးပိုပြီးတော့မှများပြားလာနေပါတယ်။ဒီကနေ့မှလည်းဟာခမြို့နီးမှာရှိတဲ့မော်ဆောင်ဆိုတဲ့ကျေးရွာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့အခုလိုမျိုးတိုးမြင့်တိုက်ခိုက်လာတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သား30ကျော်အသက်ဆုံးခဲ့ရတယ်လို့80ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတော့စစ်ပြေးဒုက္ခသည်2000လောက်တိုးမြင့်လာတယ်လို့ CHRO လို့ခေါ်တဲ့ချင်းလူခွင့်အဖွဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီကအာဏာသိမ်းပြီးနောက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မှာအရင်နှစ်ကတည်းကဆိုင်ရင်ဒီနှစ်အတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုဟာ၈ဆလောက်အထိမြင့်တက်လာနေတာပါလောလောဆယ်ဟာခမျိုးအနီးမှာတိုက်ပွဲတွေဆက်ဖြစ်နေတာမှာစစ်ကောင်စီကဒီကနေ့နေ့လယ်ပိုင်းမှာပဲလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ချင်းအမျိုးသားတပ်ဖွဲ့ CNA ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေက VOA ကိုပြောပါတယ
်မေလ၁ရက်နေ့ကနေဒီနေ့အထိဒီတမခွန်စစ်ခွန်ကံကောနဲ့ဟာခါတက်လာတယ်ဟာအခုကဟာခါနဲ့ဥမိုင်းတုံးစီအလို့ဒီတော်ရဲတောင်ထဲမှာပေါ့အဲ့ဒီကျေးရွာတွေမှာတိုက်ပွဲတွေဖြစ်နေတယ်အခုလည်းဒီနေ့လည်းခုလေးတင်ပဲတိုက်လေချင်းကလာသွားပြီးတော့မာဆုံဆိုတဲ့ကျေးရွာတွေကိုဘုံကျဲတယ်ပေါ့မင်းနဲ့ကတော့ဗာတန်ဆိုတဲ့ကျေးရွာတွေကိုလည်းဘုံကျဲတယ်ပေါ့နော်ဟိုမင်းနဲ့ကဆိုရင်တော့ခုနှစ်ချင်းနောက်ဘုံကျဲသွားတာ
ဒီကနေ့ပြုတ်လုတဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုအသေးစိတ်ကိုတော့မသိရသေးပါဘူးဟာခါမျိုးနဲ့ဟာခါဖလန်ကာလန်ဘေးကချွန်ကျုံရွာမှာစစ်ကောင်စီတပ်နဲ့ CNA CDF ဥပေါင်းတပ်တွေအကြားဧပြီလဒုတိယပတ်လောက်ကစပြီးတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေကြတာပါဟာခါဂန်ဂောလမ်းမှာတော့တိုက်ပွဲတွေဟာမေလာဇန်းကစတင်ဖြစ်ခဲ့ပြီးအခုထိလည်းဆက်လက်ပြင်းထန်နေကြောင်း CNA ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်ဟာခါမျိုးရဲ့အဓိကဝင်ပေါက်တွေဖြစ်တဲ့ဟာခါဖလန်ကလေးလန်းနဲ့ဟာခါဂန်ဂောလန်းတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဟာခါမျိုးပေါ်မှာစံစီစားစတဲ့အခြေခံစားတောက်ကုန်တွေနဲ့ဆက်သုံးစီတွေပြတ်လတ်လာနေပါတယ်။ဟာခါမျိုးကခရံဘာသာရေးအသင်းအဖွဲ့တွေကအခက်အခဲဖြစ်နေတဲ့ဒေသခံလူထုအတွက်စံအိတ်တွေမာယူပြီးပြန်လည်ဖြန့်ဖြူးတာတွေလည်းဆောင်ရွက်နေကြရပါတယ်။2023ခုနှစ်အတွင်းတိုးမြင့်လာတဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာအရသာတည်ဆုံးမှုဟာ30ကျော်ခန့်အထိရှိလာခဲ့တယ်လို့ CHR ကိုခေါ်ချင်းလူအခွင့်ရေးအဖွဲ့ကစလိုက်မန်ဟရယ်လျန်ကပြောပါတယ
်2023မှာလေကြောင်းတိုက်ခိုက်မှုက120ကုကျင်ပေါ့နော်130နီးပါလေကြောင်းတိုက်ခိုက်မှုကအဲ့ဒီမှာတည်ဆုံးသူအရေအတွက်ကဒီနှစ်တွင်းမှာ35ယောက်စုစုပေါင်း35ယောက်ပြီးရင်တော့ဒဏ်ရာရရှိဖို့ကကိုနစီရှိရောအရတပီတူလူထူတွေပေါ့နော
်ဒီစင်းဟာအပီလာကုံအထိကောက်ယူထားတာဖြစ်ပါတယ်မေလာအတွင်းမှာလည်းလာဇန်တရက်နေ့ကစတင်ပြီးရက်ဆက်ဆိုသလိုတိုက်ခိုက်တာတွေရှိနေကြောင်းနဲ့ထိခိုက်တေဆုံးမှုစင်းကောက်ယူနိုင်တာမရှိသေးဘူးလို့လဲစလိုင်းမဟဲလျန်ကပြောပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတိုးမြင့်လာတာကြောင့် IDP ခေါ်ပြည်တွင်းစစ်ဆောင်ဦးရေဟာလည်း2000ခန့်အထိတိုးမြင့်လာခဲ့ကြောင်းသူကဆက်ပြောပါတယ်
ဒီကရင်2023အနာသိမ်းပြီးတဲ့နောက်အခု2023မတိုင်ခင်မှာချင်းပြည်နယ်မှာလေကြောင်းတိုက်ခိုက်မှုကအချိန်က20ကျော်ကျော်လောက်ပဲရှိတော့ဘူးအခု2023မှာတွေက130နီးပါးလောက်ရှိနေပြီပေါ့လေဆိုတော့အာစစ်ဆာလောက်ထူလာတာပေါ့ဟုတ်ဆိုတော့အခုကျွန်တော်လေကြောင်းတိုက်ခိုက်မှုတွေလောက်လာပြီးတော့အာအခု IDP တွေလည်းထူလာတော့အခုကျွန်တော်ရဲ့ပြည်ချော်ရဲ့ February လတည့်ရဒေတာရကချင်းပြည်နယ်အတွင်းမှာပေါ့နော်6000ကျော်လောက်ရှိသေးတယ်ပေါ့နော်အခုကျွန်တော်ရဲ့ April လရဲ့ပြည်ချော်ထိတော့အဆူဆူပေါင်းက7000နီးပါးလောက်ဒီအတွက်တူလာတူရတယ်ဆိုတော့ဒီ share February လာရေး IDP ဒီတွင်တစ်ခု April လာနောက်ဆုံးပတ်ရက် IDP press လို့7000နီးပါးတူလာတယ်ကျွန်တော်ပြောလို့ရတယ်ဟုတ
် AP လာချုပ်စင်းရင်ဟာဟာခါဖလန်နဲ့ထန်တလန်မြို့နယ်တွေမှာသာကောက်ယူထားတာဖြစ်ပြီးမင်းတက်မတူပြီးဘက်တွေမှာဆက်သွေးရေးအခက်အခဲအရာကောက်ယူနိုင်တာမရှိသေးဘူးလို့ပြောပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီဘက်ကချင်းပြည်နယ်ဘက်မှာလေကြောင်းတိုက်ခိုက်မှုအကြိမ်ကြီးပို့ပြီးတော့များပြားလာနေတဲ့အခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုဒီကနေ့သွားပြီးတော့မှကွင်းစင်လေ့လာခဲ့တဲ့အခြေအနေကိုပြောပြပေးကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ညာတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးမောင်းနှောမြောက်ပိုင်းမှာတော့မြန်မာစစ်ကောင်စီဘက်ကပြင်ဆင်ထားတာတွေကိုရိုဟင်ညာဒုက္ခသည်တချို့အပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိတဲ့သူတွေမြန်မာနိုင်ငံဘက်ခြမ်းကိုဒီကနေ့သွားရောက်ပြီးတော့ကြည့်ရှုခဲ့ကြပါတယ်။ဒုက္ခသည်တွေပြန်လာမှာကိုကြိုဆိုပေမဲ့သူတို့တောင်းဆိုထားတဲ့အခွင့်အရေးတွေကိုရမှပြန်လာစေချင်ပါတယ်လို့လည်းမောင်းနှောဒေသခံရိုဟင်ဂျာတို့ကပြောပါတယ်။ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မောင်းနှောမြောက်ပိုင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပြင်ဆင်ထားတာတွေကိုရိုဟင်ဂျာဒုက္ခသည်တွေပါဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဘက်ကဒီကနေ့လာရောက်ကြည့်ရှုစစ်ဆေးခဲ့တယ်လို့မောင်းနှောဒေသခံရိုဟင်ညာတဦးကပြောပါတယ်
။ဟုတ်ကဲ့သူတို့ကတောင်ယူကိုသူတို့မနက်ပိုင်း9နာရီရောက်တယ်လို့ပြောတယ်။အဲဒီကနေတောင်ယူစခန်းကနေလာပြီးတော့ကားနဲ့လာပြီးတော့ဟိုဟာကိုရောက်တယ်။ဟိုလာဘုတ်ကောင်စခန်းကိုရောက်တယ်။လာဘုတ်ကောင်စခန်းကိုကြားတယ်။ဟိန္ဒူ3ယောက်ပါတယ်။ဒုက္ခသည်စခန်းကနောက်ပြီးတော့ရိုဟင်ညာ9ယောက်ပါတယ်။နောက်ပြီးတော့သူတို့စခန်းတွေကိုဒီလက်ခုပ်ကောင်စခန်းရဲ့ဒီကြောက်ကတည်းဟိုလာပြီးတော့ဟိုနေထိုင်ဖို့ပေါ့ယာယီနော်အဲဆက်ကဟာတွေကိုပြတာပြတာပြီးတော့အဲဒီနှစ်ခုရသွားတယ်ဘင်္ဂလားဒေ့ရှ်က73ယောက်လောက်ပါတယ်လို့ပြောတယ်ဘသူတွေပါလဲဆိုတော့ကျွန်တော်ထိကြမသိနိုင်ဘူ
းဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပေးပို့လာတဲ့အိမ်တော်စုစီးရင်တဲ့ကလူအယောက်1000ကျော်ကိုလက်ခံသွားမယ်လို့စစ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့ဧပြီလအတွင်းမှာပြောဆိုထားပေမဲ့ဒီကနေ့အထိလက်ခံတာတော့မတွေ့ရသေးပါဘူးဒုက္ခသည်တွေပြန်လာရင်နေထိုင်ဖို့အတွက်တော့မောင်းနှောမြောက်ပိုင်းမှာအစဉ်အသင့်ပြင်ဆင်ထားတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရကပြောပါတယ်လက်ရှိမှာတော့အစည်းအဝေးချက်အရဒုက္ခသည်900ကျော်ကိုပြန်လာဖို့အတည်ပြုထားပြီးတော့တခြားစစ်ဆေးနေတာတွေရှိတယ်လို့လည်းပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်အဲဒီမှာတော့လူ900စီးရင်ကအတည်ပြုပြီးသားနော်911ယောက်ပေါ့အဲ့911ယောက်နဲ့ချိတ်ဆက်ပြီးတော့ထပ်ပြီးတော့စီစစ်ထားတဲ့လူတွေလည်းရှိတယ်နော
်ရခိုင်ပြည်နယ်ကိုဒီကနေ့ရောက်လာတဲ့ရိုညာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ရှာဝန်ရှိသူအဖွဲ့ရဲ့ခီးစဉ်ဘလောက်ကြာမယ်ဆိုတာနဲ့သူတို့ဘယ်နေရာတွေကိုသွားရောက်လေ့လာမယ်ဆိုတာနဲ့ပတ်သက်လို့ ဖတ်တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးဒေသခံရိုဟင်ဂျာတွေကကြိုဆိုကြပေမဲ့လက်ရှိအနေအထားအရပိုပြီးတော့ဒုက္ခဖြစ်မှာကိုစိုးရိမ်တယ်လို့လည်းမောင်းတော်ဒေသခံရိုဟင်ဂျာတူကပြောပါတယ်
။ပြန်လာမယ်ဆိုတဲ့အနေအထားမှာသူတို့အခွင့်အရေးနဲ့သူတို့ဒီအခုသူတို့ရတင်းရတိုက်တဲ့အခွင့်အရေးနဲ့ပြန်လာမယ်ဆိုရင်တော့ကောင်းတာပေါ့ကွာ။သူတို့အခွင့်အရေးမရဘဲနဲ့လာတယ်ဆိုရင်တော့ဒီနေရာအရင်တက်ပေါ်ဆိုးလာနိုင်တယ်လို့ကျွန်တော်ထင်ပါတယ်။အခုလက်ရှိကျွန်တော်တို့ကဒီမှာနေရတော်မှာဘယ်မှမပြေးနဲ့ကျွန်တော်တို့တော့ဒုက္ခရအောင်။တိုင်းရင်းသားစစ်စစ်ခံလူမှုတွေတောင်မှနော်ဒီအချိန်မှာအခုရှိနေတဲ့အချိန်မှာနော်လုံးဝမလွတ်တော့ပြည်နယ်ရှုပ်ရှင်မှုတွေထဲမှာရှိတယ်
။ရင်းညာတွေဘက်ကတော့နေရက်ကိုဂုံသိက္ခာရှိရှိပြန်လာနိုင်ရေးသူတို့ရဲ့မူလနေရက်မှာပြန်လည်နေရာချထားပေးဖို့နဲ့လုံခြုံရေးအာမခံချက်ပေးဖို့တို့ကိုတောင်းဆိုထားပြီးတော့စစ်ကောင်စီအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးကြက်တဲကရုံထွက်နိုင်ရေးနိုင်ငံတကာဖိအားတွေရောချဖို့အတွက်ဟန်ပြလှုပ်ဆောင်တာမျိုးဖြစ်မှာကိုလည်းရွန်ဂျာဒုက္ခသည်တွေကစိုးရိမ်နေကြတာပါနိုင်ငံတကာလူ့ခွင့်ဆောင်ကြီးရဲ့အဖွဲ့ HRW ကလည်းရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းထားပါတယ်ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းက ARS အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရွန်ဂျာ3000လောက်အင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့တယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုတွားပြီးတော့မှဒီကနေ့ကွင်းစင်းလေ့လာတဲ့အခြေအနေကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံတဝမ်းရှင်းနှစ်ထဲမှာသကောင်စင်းရင်ကောက်ခံမှုစစ်ကောင်စီဘက်ကပြင်ဆင်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်လူဦးရေနဲ့အိမ်အောင်စုသကောင်စင်းရင်ကိုကွန်ပျူတာဆော့ဖ်ဝဲအကူအညီတွေနဲ့လက်ကင်ဖုန်းတွေကနေတဆင့်ကောက်ယူဖို့အတွက်ပြင်ဆင်နေကြောင်းနောက်ပြီးတော့အဲ့ဒီအတွက်ကျွမ်းကျင်တဲ့နိုင်ငံတကာကအကြံပေးပညာရှင်တွေကိုဖိတ်ခေါ်ထားပါတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကပြောပါတယ်။2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေစပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကိုကောက်ယူသွားမယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်ရှင်။
2024ခုနှစ်မှာကောက်ခံမဲ့လူဦးရေနဲ့အိမ်တောင်စုသကောင်စီရင်ကိုလက်ကင်ဖုန်းနဲ့တက်ဘလက်တွေကိုအသုံးပြုပြီးကောက်ယူသွားမယ်လို့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကမေလ2ရက်နေ့စွဲနဲ့ကြေညာထားပါတယ်။ဒီလိုလက်ကင်ဖုန်းတွေကတဆင့်ကောက်ယူနိုင်ဖို့လိုအပ်တဲ့ဤပညာပိုင်းဆိုင်ရာအတွက်ပြည်ပကအကြံပေးပညာရှင်တွေကိုဖိတ်ခေါ်ထားတဲ့အကြောင်းပြည်သူ့အင်အားဦးစီးဌာနကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်။ညာပိုင်းကကျမတို့ကတော့ဟိုပါပေါ့နော်မိုဘိုင်းတက်ဘလက်နဲ့စီရင်ကောက်မယ်ပေါ့ကျမတို့ဟိုဒီကုန်းပုံစံနဲ့မကောက်ဘူးပေါ့နော်မိုဘိုင်းတက်ဘလက်နဲ့ကောက်လို့ရှိရင်အဲ့မှာ software ရေးမယ် design တွေဆွဲမယ်ပေါ့နော် data collection system ပေါ့နော်အဲ့ဒီဟာတွေဆွဲမယ်အဲ့ဒါတွေရောက်မယ်ပေါ့ဥမာဒီကြားမပေါ့နော်အသက်ဆိုရင်အသက်ဘယ်လောက်ရှိပြီလဲမိတက်ကြီးရဲ့ကလည်းပဲဘယ်နှရက်ဘယ်နှကဘယ်နှခုနဲ့လဲအင်းအောင်ဒီနဘလို့တော့ဆက်တယ်အဲ့လိုမျိုးတွေပေါ့
စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာတိတိကျကျပြောထားတာမရှိသေးပေမဲ့လည်းနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကတော့သကောင်စီကောက်ပြီးမှရွေးကောက်ပွဲကိုလုပ်နိုင်ခြင်းရှိတယ်လို့လည်းခန့်မှန်းနေပါတယ်အရက်ဖက်အဖွဲ့အစည်းတချို့ကတော့ပြည်တွင်းအခြေအနေအင်တာနက်ရရှိနိုင်မှုစတဲ့အချက်တွေပေါ်မှာမူတည်ပြီးသကောင်စီကောက်ယူရမှာအခက်အခဲတွေရှိလိမ့်မယ်လို့မြင်တဲ့အကြောင်းအရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံကအခုလိုပြောပါတယ်
ဒီ system နဲ့ YouTube ဖြစ်တဲ့သူတွေကတော့တော်တော်လေးတင်တတ်ရှိတဲ့သူတွေပေါ့နော်သူတို့ရဲ့ဟိုပေါ့ဒီ technically အခုတော့အရှိတ်ပါလာတော့ပါရစ်ပါလာနေသူကလည်းမသိနေသေးဘူးပေါ့နော်မသိနေသေးဘူးအဲနောက်တစ်ခါကျတော့ဟိုဒီသူတို့ရဲ့ဟိုပေါ့နော် service center ပေါ့နော်ဒီ office နာမရှိတဲ့သူတွေကတော့ဟိုသူတို့ဟိုအရင်ဆိုင်မှုလုပ်မလဲပေါ့ဟုတ်ပါပြီ service center လည်းရှိပါတယ်သူတို့လိုပဲဒါပေမဲ့အဆင်မပြေတဲ့နေရာတွေတော့အခုနေ့ကောင်းမရတဲ့နေရာတွေကိုဘယ်လိုလုပ်ရမလဲပေါ့။တတိယလေးရှိသေးတာကိုနော်
။တနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကောက်ယူတာကို2014ခုနှစ်ဧပြီလမှာနောက်ဆုံးပြုလုပ်ခဲ့တာပါ။ဒါဟာပြီးခဲ့တဲ့နှစ်ပေါင်း30အတွင်းပထမဦးဆုံးအချိန်ကောက်ယူခဲ့တာပါ။ဆယ်စုနှစ်အကြာအခုလိုသကောင်စင်းနောက်တစ်ချိန်ကောက်ယူဖို့စစ်ကောင်စီဘက်ကကြိုးပမ်းလာတာပါ။2014ခုနှစ်သကောင်စင်းအရာဆိုရင်တော့တနိုင်ငံလုံးရဲ့လူဦးရေက53တန်းကျော်ဖြစ်ပါတယ်။အဲ့ဒီတဲကလူဦးရေရဲ့80ရာခိုင်နှုန်း35တန်းကျော်ဟာကျေးလက်မှာနေထိုင်ကြတာပါ2014ခုနှစ်မှာလုံခြုံရေးနဲ့တခြားအခြေအနေအမျိုးမျိုးတို့ကြောင့်ကောက်ယူလို့မရခဲ့တဲ့လူဦးရေကတိတက်တမ2တန်းရှိတယ်လို့အရက်ဖတ်အဖွဲ့တွေရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
တနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကောက်ဖို့ပြင်ဆင်နေတဲ့အခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဆက်ပြီးတော့အိန်းကြီးချင်းထိုင်းနိုင်ငံဘက်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးခြင်းပါတယ်လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်ဒီရွေးကောက်ပွဲဟာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီအခြေခံလာအောင်ပြုပြင်ပြောင်းလဲဖို့အခွင့်အလမ်းတစ်ခုဖြစ်လာမယ်လို့ထိုင်းနိုင်ငံရဲ့လှုပ်ရှားသူတွေနဲ့သုံးသက်သူတွေကမျှော်လင့်နေကြပါတယ်အိန်းကြီးချင်းမြန်မာနိုင်ငံမှာလို့စစ်တပ်ကနောက်ထပ်အာဏာသိမ်းမှုထပ်ပြီးတော့ဖြစ်လာနိုင်ခြင်းအပေါ်မှာတော့စိုးရိမ်စရာမရှိပါဘူးလို့ short box တွက်ဆထားကြပါတယ်ထိုင်းရွေးကောက်ပွဲနဲ့နိုင်ငံရေးအခြေအနေတွေကို writer သတင်းကိုအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်ประเทศไทยของเราไปต่อได้แน่นอนค่ะ
မေလ14ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာ2014ခုနှစ်ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်2018ခုနှစ်တုန်းကစစ်တပ်ကထောက်ခံတဲ့နိုင်ငံရေးပါတီတွေကိုပဲရွေးကောက်ပွဲမှာနိုင်ရစေအောင်လမ်းဖွင့်ပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲခဲ့ပြီး2019ခုနှစ်မှာပထမအကြိမ်ရွေးကောက်ပွဲကျင်းပခဲ့တာပါအဲ့ဒီကလေးကအာဏာသိမ်းခဲ့တဲ့စစ်တပ်ဗိုလ်ချုပ်ကြီးပရာယုချွန်အိုချာကပဲဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပါတယ်ဒီတစ်ချိန်ရွေးကောက်ပွဲမှာထိုင်းမဲဆန္ဒရှင်အများစုကစစ်တပ်နဲ့ပတ်သက်တဲ့နိုင်ငံရေးပါတီတွေကိုထောက်ခံကြတော့မှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူတွေကခံမှန်းထားကြပါတယ်တစ်ချိန်တည်းမှာမြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းမှုတွေထပ်ဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေနဲ့ပတ်သက်လို့တော့အလားတူဖြစ်နိုင်ခြေကိုထိုင်းနိုင်ငံရေးလေလာသူတွေရှော့ပေါ်တွက်ဆကြပါတယ
် I don't think Thailand can afford to be another Myanmar in this region
ဒေသတွင်းမှာထိုင်းဟာနောက်ထပ်မြန်မာနိုင်ငံတော့ဖြစ်လာနိုင်ဖို့အခြေအနေမရှိပါဘူးတကဘာလုံးကလည်းဒီရွေးကောက်ပွဲကိုစောင့်ကြည့်နေကြပါတယ်လက်ရှိအခြေအနေမှာထိုင်းစစ်တပ်ကလည်းဒီလောက်ဩဇာလွှမ်းမိုးမှုမရှိပါဘူးပြီးခဲ့တဲ့၄နှစ်အတွင်းထိုင်းစစ်တပ်ရဲ့လက်ဆားမှုအာဏာအလွဲသုံးစားမှုနဲ့အရှုပ်ထွေးတွေအပေါ်လူလူကြားမှာဝေဖန်မှုတွေအများပြားရှိခဲ့ပါတယ
်ရွေးကောက်ပွဲမှာမဲပေးတဲ့စနစ်လည်းပြောင်းလဲသွားပြီးအတိုက်အခံဖော်ထိုင်းပါတီအနေနဲ့လွှတ်တော်အမှတ်နေရာအများပြားရမယ်လို့ပါမောက်ခ် project conquerority ကခံမှန်းထားပါတယ်ထိုင်းနိုင်ငံဟာဒေသတွင်းမှာစစ်တပ်ကအာဏာသိမ်းမှုအများဆုံးရင်ဆိုင်ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်တမိုင်းမှာစစ်တပ်ကအာဏာသိမ်းခဲ့တာအနည်းဆုံး73ကြိမ်ရှိတယ်လို့တမိုင်းမတန်းတွေမှာဖော်ပြပါတယ်ဒါကြောင့်လဲနောက်တစ်ကြိမ်အာဏာသိမ်းမှုမဖြစ်ပါဘူးဆိုတဲ့ခံမှန်းချက်ကစစ်ကူးရင်အိမ်မက်တက်တက်မဖြစ်ဘူးလို့တော့အတက်မပြောနိုင်ကြသေးပါဘူး။ဘာပဲဖြစ်ဖြစ်ဒီရွေးကောက်ပွဲဟာထိုင်းပြည်သူတွေလိုလားတဲ့အကြောင်းလဲတွေကိုမြင်ခွင့်ရမယ်လို့ထိုင်းနိုင်ငံသားတွေမျှော်လင့်နေကြပါတယ်။
อยากได้รัฐบาลที่เป็นประชาธ
ิปไตยจมอกก็တော့ပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုပေးတဲ့အစိုးရမျိုးကိုပဲလိုချင်တာပါပြီးခဲ့တဲ့၈နှစ်မှာကြုံခဲ့ရတဲ့စံတက်မှတ်ချက်တွေလိုမျိုးပြည်သူတွေရဲ့အခွင့်အရေးကိုကန့်သတ်တဲ့အစိုးရမျိုးမဖြစ်ဖို့လိုပါတယ်ထိုင်းလူ့ဖွဲ့စည်းတွင်မှာမတူညီမှုတွေ၊ကွဲပြားမှုတွေကိုလက်ခံတဲ့အစိုးရမျိုးကိုလိုချင်တာပါ
In the 2019 election, no matter how
people voted, ရွေးကောက်ပွဲတုန်းကတော့လူတွေဘလို့ပဲမဲပေးပေးဗိုလ်ချုပ်ကြီးပရာယုတ်ပဲဝန်ကြီးချုပ်ဖြစ်မယ်ဆိုတာသိကြပါတယ်။တခြားရွေးချယ်စရာမရှိခဲ့ပါဘူး။ဒီတစ်ချိန်မှာတော့သေချာပေါ့လို့ပြောလို့မရတဲ့အနေအထားတွေအများကြီးရှိသွားပါပြီ။ဗိုလ်ချုပ်ကြီးပရာယုတ်ဘေးရောက်သွားဖို့ဖြစ်နိုင်ခြင်းများပါတယ်
။အသက်69နှစ်ရှိပြီဖြစ်တဲ့အာနာသိစ်ကောင်းဆောင်ဝန်ကြီးချုပ်ပရာယုတ်အိုချာကညီညွတ်သောထိုင်းနိုင်ငံဆိုတဲ့ပါတီတစ်ကနေဝင်ရောက်ရှင်းပြမှာပါအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်အရဝန်ကြီးချုပ်တက်တန်းရှင်းနှစ်သာလှုပ်ဆောင်ခွင့်ရှိတဲ့အတွက်ရွေးကောက်ပွဲနိုင်ခဲ့တဲ့ဆိုရင်တော့ဗိုလ်ချုပ်ကြီးပရာယုတ်အနေနဲ့နောက်ထပ်နှစ်နှစ်ပဲဝန်ကြီးချုပ်ဆက်လုပ်ခွင့်ရှိပါတယ်သူအဓိကရှင်းပြရမယ့်အတိုက်ခံကပြည်ပမှာဒိန်းဆောင်နေတဲ့ဝန်ကြီးချုပ်ဟောင်းဒီလန်နာတရေကြီးတက်ဆင်ရှင်နာဝတ်ရဲ့သမီးဖွာထိုင်းပါတီကောင်းဆောင်ပေထုံတန်ရှင်နာဝတ်ဖြစ်ပါတယ်
လူ့ဖွာထိုင်းทั้งคน
ทั้งဒီရွေးကောက်ပွဲမှာအဓိကအတိုက်ခံဖွာထိုင်းပါတီအပါအဝင်နိုင်ငံရေးပါတီပေါင်း80ဝန်ရောက်ရှင်းပြမှာပါစုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်ပေါင်း6600ကျော်စီရင်ပေးထားပါလိမ့်ဝန်ကြီးချုပ်ပရာရိုရဲ့ပါတီကဘရင်စနစ်နဲ့စစ်တပ်ကိုကြောထောက်နောက်ခံပြုထားတဲ့ပါတီဖြစ်ပြီးအတိုက်ခံဖွာထိုင်းပါတီကတော့ဗရေသရစ်အတိုင်းဝိုင်းစစ်တပ်အတိုင်းဝိုင်းရဲ့စန့်ကျင်မှုကိုခံရပြီးမဲ့ထိုင်းပြည်သူအများအပြားထောက်ခံမှုရထားတဲ့လူတို့ထောက်ခံမှုအားကောင်းတဲ့ပါတီဖြစ်ပါလေ။န
ေ့လောမှာတာသမိုင်ခိုင်လာခိုင်ကိုနီ
းဒီကောင်ဝဲလာလာအတွင်းမှာပဲထိုင်းပြည်ရဲ့စနစ်ကိုပြုပြင်ပြောင်းလဲရမယ်ဆိုပြီးတောင်းဆိုနေကြတဲ့တက်ကြွလှုပ်ရှားသူတချို့ကထိုင်းပြည်သူတွေအနေနဲ့မဲပေးတဲ့အခါမှာဒီအကြောင်းအရာကိုပါထည့်စင်စားဖို့တိုက်တွန်းမှုတွေရှိနေပါလေ။ဒါကြောင့်လေထိုင်းနိုင်ငံရွေးကောက်ပွဲဟာကွန်ဆာဗေးတစ်တွေခေါ်ဘရင်စနစ်နဲ့စစ်တပ်ကိုကြားကန်ပေးထားတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့လူထုခွင့်ရေးနဲ့ဆန္ဒအခြေခံပြုပြင်ပြောင်းလဲရေးကိုလိုလားသူတွေကြားအပြိုင်ကြတဲ့ ရွေးကောက်ပွဲလေးဖြစ်နေကြောင်းပါခင်ဗျာ
။ကိုသိန်းနိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးကမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့မေလ5ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တုဒ္ဒဆောင်လင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ရေကြီးမြေပြိုတာနဲ့မိုးခေါင်ရေရှားတာလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းမှာအိုးအိမ်ဆုံးရှုံးရသူကတန်ပေါင်းများစွာရှိနေပါတယ်။ဒီလိုလူတွေရဲ့80%နဲ့ရာဂိုင်းတုံးကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ကထောက်ပြထားပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုမြန်မာနိုင်ငံနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေဘလို့မျိုးရင်ဆိုင်ကြုံတွေ့နေကြရပါသလဲ။ဘလို့အဖြေရှာဖို့ကြိုးပမ်းနေကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြပေးထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
ဒီကနေ့21ရာစုခရဲ့အကြီးမားဆုံးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတစ်ခုကကမ္ဘာကြီးပူမွေးမှုနဲ့အတူဖြစ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာပဲဖြစ်ပါတယ်။ကြော်မိလောင်တာ၊မိုးခေါင်ရေရှားတာ၊ရေကြီးမြေပြိုတာ၊မုန်တိုင်းဒဏ်တင်တာလို့သဘာဝဘေးဆိုးတွေတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ဆိုးလာနေတာနဲ့အမျှဒီလိုဘေးဒဏ်တွေကိုကမ္ဘာနဲ့အဝမ်းကြုံကြရတယ်ဆိုပေမဲ့လို့ဒီထဲမှာအကာအကွယ်မဲ့ဘေးဒုက္ခအရောက်ရဆုံးကတော့ဆင်းရဲနှွမ်းပါတဲ့ဒေသတွေမှာပါဒီထဲမှာမှအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးဒဏ်ရတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ဒီလိုထောက်ပြတဲ့သူတွေထဲမှာ2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာယူဆုဆိုင်လည်းပါပါတယ်သူကိုယ်တိုင်ပါကစ္စတန်နိုင်ငံမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်တူတက်နေတဲ့ကြောင်းရေမြုပ်ပြီးပညာရေးမှာအနောက်ရှက်ဖြစ်ခဲ့ရတယ်လို့မာလာလာကပြောပြပါဗျ
။ Due to climate related events, millions of girls lose their access to schools. Events like droughts and floods impact schools directly. Displacements are caused due to some of these events and
ရာသီဥတုနဲ့ဆက်နွယ်တဲ့အဖြစ်အပျက်တွေကြောင့်တန်းနဲ့ချီတဲ့မိန်းကလေးတွေကြောင်းတွက်ခွင့်ဆုံးရှုံးနေရပါတယ်။မိုးခေါင်နာရေကြီးတာလို့ဖြစ်ရတွေကကျောင်းတွေကိုဓာတ်ရိုက်တက်ရောက်မှုရှိပြီးတော့တချို့ဖြစ်ရတွေမှာတော့လူတွေအိုးမဲ့အိမ်မဲ့ဖြစ်ရတာကြောင့်ထိခိုက်မှုအများဆုံးကအမျိုးသမီးတွေဖြစ်နေတာပါ။ကျောင်းထွက်ရရင်မိန်းကလေးတွေကထိတ်ဆုံးကကျောင်းပြန်တက်ရတော့သူတို့ကနောက်ဆုံးကဖြစ်နေပါတယ်။ဒီပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်အားစိတ်ထုတ်မှုမရှိဘူးဆိုတာကျွန်မတို့သိကြတယ်လို့ပဲ။ဒီအခြေအနေမျိုးမှာအများအားဖြင့်မိန်းကလေးတွေကျောင်းဆက်မတက်နိုင်ကြတော့ပါဘူး။အိမ်မှုကိစ္စတွေနဲ့ပဲမိသားစုဝင်တွေကိုကူညီပေးနေရပြီးတော့ပညာရေးနဲ့အလှမ်းဝေးကုန်ကြပါတယ်
။ငခုကလေးကသူတို့ဒေသမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေပညာသင်ကြားခွင့်ကတ်တက်ထားတာကြောင့်သဘာဝဘေးဆိုးတွေနဲ့ထပ်ပြီးတော့ကြုံတွေ့ရတဲ့အခါမှာတော့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးကြရတဲ့အပြင်အကျန်းဖက်ခံရတဲ့အခြေအနေတွေပိုးပြီးတော့ကြုံတွေ့လာရတယ်လို့လည်းမာလာလာကပြောပါတယ်။ကမ္ဘာကြီးပုံတွေမှုကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုတွေကိုချမ်းသာကြွယ်ဝတဲ့အင်အားကြီးနိုင်ငံတွေကအထက်ဖန်တီးနေပြီးနောက်ဆက်တွဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်လာတဲ့အခါမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကအထက်ခံစားကြရတယ်ဆိုတော့လူခွင့်ရင်တဲ့သဘာဝပတ်ဝန်းကျင်ရေးဦးဆောင်လှုပ်ရှားသူတွေကအစဉ်ဆက်ထောက်ပြနေကြတာပါဒီနှစ်ထဲပါကစ္စတန်နိုင်ငံကြုံတွေ့ရတဲ့အခြေအနေဆိုရင်ဒါကိုဖော်ပြရတဲ့ထင်ရှားတဲ့ဥပမာတစ်ခုဖြစ်တယ်ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ညွှန်ကြားရေးမှူးအင်ဂါအန်ဒါဆန်ကပြောပါတယ်
Pakistan, 33 million displaced, the size of Australia in terms of population numbers, 30 billion in damage, unprecedented health crisis.
Pakistan ma lu baung 33 tan oin me ni ba de. Da ga Australia ta naingan lo ye lu ye pamana law shi ba de. Thikai pyesi mu ga dollar billion 30 law shi ba de. ရိတ်သိမ်းရမယ့်တည်နှံတွေအများပြားဆုံးရှုံးခဲ့ရတယ်လို့မကြုံစဘူးကျမ၏ဆိုင်ရာပြဿနာတွေလည်းကြုံနေရပါတယ်တကယ်တော့ပါကစ္စတန်ရဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတွေဟာ 3.4% ခန့်တော့အောက်မှာပဲရှိတာပါအခုလောက်ထိမမျှမတခံစားရတာမျိုးကိုတော့ကျမတို့လေးလူရှုမထားသင့်ပါဘူ
းအာဖရိကနိုင်ငံတွေမှာဆိုရင်လေရာသီဥတုဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာနဲ့ငှက်မုတ်ခေါင်းပါတဲ့ဂျန်ကိုဆူဆူဝါကြုံရပါတယ်ကုလသမဂ္ဂကလင်းငင်များဆိုင်ရာရာပုံငွေအဖွဲ့ UNICEF ရဲ့အစဉ်ကစားအရမိုးခေါင်ရေရှားမှုကြုံနေရတဲ့ဂျီဘူတီ၊အီသီယိုးပီးယား၊ကန်ညာနဲ့ဆိုမာလီယာနိုင်ငံတွေမှာငါမို့ခေါင်းပါမှုကြုံနေရတဲ့လူပေါင်းကသန်း20ကျော်ရှိနေပြီးတော့ထက်ဝံနီးပါးကကလေးငယ်တွေဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဘယ်လိုအရက်ဒေတာတွေမှာဘယ်လိုတွေကအထူးကပိုးပြီးတော့ကြုံတွေ့ခံစားနေကြပါလဲ။တဘာဝပတ်ဝန်းကျင်ရေလှူရှားနေတဲ့နော်တီခုကအခုလိုပြောပြပါတယ်။
ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့အဓိကဒီခြေလက်ပေါ့နော်ခြေလက်ဒေတာမှာနေတဲ့အဲလူတွေကပို့ပြီးတော့ခံစားရတယ်ပြီးတော့အဲ့ဒီခြေလက်မှာမှကျမတို့ဒီအမျိုးသမီးနဲ့အဲဒီမိန်းကလေးငယ်တွေဆိုလို့ရှိရင်ပို့ပြီးတော့အဲအကျိုးပို့ပြီးတော့တက်ရောက်မှုပို့ရှိတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအိမ်မှာဆိုလို့ရှိရင်ကျမတို့ကဒီချက်ရည်ပြုတ်ရည်တို့အိမ်မှုကိစ္စကိုအဲတောင်းဝန်ယူရတယ်လေတောင်းဝန်ယူရတယ်ဆိုတော့ကျမတို့ကအဲချက်ပြုတ်မယ်ဆိုလို့ရှိရင်ကျမတို့ကအဲရည်တွေလိုအပ်တယ်ဆိုတော့ကျမတို့ကရည်တွေသွားခတ်ရတယ်ဒါမဲ့ရည်သူတို့ဖောက်ပြန်တဲ့အခါမှာကျမတို့ကဒီမြစ်ချောင်းတွေအရေတင်ကောလာတဲ့အခါမှာဆိုလို့ရှိရင်ငကူအဲကျမတို့သွားရတဲ့နေရာတဲ့ပို့ပြီးတော့ဝေးဝေးသွားရတယ်အချိန်ပိုပေးရတယ်ပေါ့နော်ဆိုလို့ရှိရင်ဒါတစ်ချက်ပေါ့နော်နှစ်တစ်ချက်ဆိုလို့ရှိရင်ကျမတို့ဒီအသက်မွေးမ်းကြောင်းပေါ့အသက်မွေးမ်းကြောင်းမှာဆိုလို့ရှိရင်ကျမတို့ကမိုးလေဝသတွေရာသီဥတုတွေမမှန်တဲ့အခါမှာဆိုလို့ရှိရင်အဲဆက်ပြုံမွေးမြူရေးတွေကျမတို့ကခက်ခဲလာတယ်အဲမအောင်မြင်ဘူးမအောင်မြင်တဲ့အခါမှာဆိုလို့ရှိရင်ဒီအိမ်ထောင်စုမှာဆိုလို့ရှိရင်ရက်တီဖို့အတွက်ဝင်ငွေအဲကျက်တဲလာတယ်ပေါ့နော်အဲပြီးရင်ဆိုလို့ရှိရင်ကျမတို့ဒီချင်းလက်မှာနေတဲ့လူတွေဆိုလို့ရှိရင်ကျမတို့ကဒီမြေချောင်းမှာကျမတို့ကဒီအဲတန်းကားတွေကျမတို့ကရှာစားကြရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကဒီနောက်ပိုင်းဒီအဲရှာပလာတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဒီအစားအသောက်ဖူလုံမှုလည်းထိခိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးရာသီဥတုဖောက်ပြန်လို့ဖြစ်လာတဲ့အကျိုးဆက်တွေကြောင့်တစ်ခါတလေမှာဆိုလို့ရှိရင်ကျမတို့ကအဲပြောင်းရွှေ့ရတယ်ပေါ့နော်ပြောင်းရွှေ့လုပ်တာတွေလည်းဖြစ်လာတယ်လုပ်ကိုင်းတွေရှာပါတယ်စိုက်ပျိုးတဲ့အခါမှာမအောင်မြင်လာတဲ့အခါကျတော့ကျမတို့ကအဲရက်ရွာနေပြီးတော့ကျမတို့ကမြို့မှာအလုပ်သွားရှာတယ်မြို့မှာအလုံးတက်လာတဲ့အခါကျတော့မြို့မှာလည်း burden ကိုထုံးကိုပိုးဖြစ်စေတယ်ပေါ့နော်ဘာဖြစ်လဲဆိုပေးတဲ့ဝန်ဆောင်မှုနဲ့လူကြီးတွေကကာမီတော့တဲ့အခါမှာပေါ့နော်တချို့အမျိုးသမီးငယ်တွေကလည်းကျမတို့ကတခြားတိုင်းပြည်ကိုကျမတို့ကရွှေ့ပြောင်းလှုပ်တာအနေနဲ့ကျမတို့ကသွားလို့ရတယ်အဲ့လိုမျိုးသွားလို့တဲ့အခါမှာကျမတို့ကတိုင်းငယ်သမီးငယ်တွေကျမတို့ကအိမ်မှာအဖိုးအဖေတွေနဲ့ထားခဲ့ရတယ်မိသားစုတွေတခွဲတော့ပြားဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဖြစ်လာတဲ့အရာတိုင်းဟာတော့တစ်ခုနဲ့တစ်ခုဆက်ဆက်သွားတာပေါ့နော်ကြီးလိုက်ရင်တော့တက်တက်လိုမျိုးပဲခင်ရတယ်ဒါပေမဲ့တစ်ခုဖြစ်လိုက်တဲ့အခါမှာနောက်ထပ်ဖြစ်လာတဲ့ဒီ queen set တွေကအကျိုးတရားမှုတွေကတောက်လျှောက်ရှိသွားတယ်ပေါ့နော်ဟုတ်
မြန်မာနိုင်ငံမှာအထူးသဖြင့်တစ်တော်ပြုံးတိမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံရတာမို့တစ်တော်မြေတွေထိမ့်သိမ်းရေးကိုတာဝန်ရှိသူတွေကအလေးပေးလှုံ့ဆော်သင့်ပါတယ်လို့လည်းနော်တီခုကပြောပါတယ
်ဆိုတော့ကျမတို့ဒီအရက်ဖက်ဖွဲ့နဲ့ဒီထာနေတိုင်းရင်းသားအဖွဲ့တွေအမြဲတမ်းဒီကြွေးကြော်ပြီးတော့တောင်းဆိုနေတဲ့ဟာကြတော့ဒေသခံတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရနေနဲ့အတိမတ်ပြုရမယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဒီဒေသခံတွေကသူတို့ကရွေးရတလေအရာဒီတစ်တော်တွေကိုထိမ့်သိမ်းထားတယ်၊မြေချောင်းတွေကိုထိမ့်သိမ်းထားတယ်။ဆိုတော့ဒီဟာတွေကသူတို့ဒီတော်နဲ့အနီးဆက်ဆုံးနေထိုင်တဲ့လူတွေဖြစ်တယ်။သူတို့ကဒီတော်ပေါ်မှာပဲမိခိုးပြီးတော့နေရတဲ့လူတွေဖြစ်တဲ့အတွက်ဒါဒီထာနေတိုင်းရင်းသားတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရကအပြည့်ဝအကာအကွယ်ပေးရမယ်။သူတို့ကနေပြီးတော့မှအတိမတ်ပြုရမယ်။ဆိုလို့ရှိရင်ဆွေးရအနေနဲ့လည်းနိုင်ငံတကာမှာပေးထားတဲ့ကတိကဝတ်ကိုလည်းပြည့်မိမယ်ပေါ့နော်။ဆိုတော့ဒါကကျမတို့အနေနဲ့အမြဲတမ်းဖွဲ့စည်းတည်နေတဲ့တောင်းဆိုတဲ့အရာဖြစ်တယ်ပေါ့နော်
။အမျိုးသမီးတွေအပေါ်မှာဓာတ်ရိုက်တိုက်ရမှုတွေရှိနေတဲ့အခုလိုကိစ္စရပ်တွေကိုအမျိုးသမီးတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရှိဖို့အရေးကြီးတယ်လို့ပဲဥဆောင်မှုအခမ်းကဏ္ဍတွေမှာပါဝင်ခွင့်ရဖို့လိုအပ်တယ်လို့လည်းနော်တီခုကပြောပါတယ်။
ကျမတို့ဒီကဒီမြန်မာပြည်ရဲ့ context အရဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကကျမတို့ကဒီအိမ်မှုကိစ္စမှာအများစုပါဝင်ရတယ်ပေါ့နော်ဆိုတော့အဓိကမင်းကြတဲ့နေရာမှာနေရတယ်ပြီးတော့ဒီအဲတဘွားပန်းကုန်းကျင်းတဲ့အနည်းဆက်ဆုံးပေါ့နော်မိခိုရတဲ့လူတွေဖြစ်တယ်ဆိုတော့ကျမတို့ကဒီကျမတို့နဲ့တိုက်ရိုက်ဆက်ဆက်နေတဲ့အရာဖြစ်တဲ့အတွက်အဲကျမတို့ရဲ့အခက်ခဲတာအရေးကြီးတယ်ပြီးတော့ကျမတို့အမျိုးသမီးတွေကိုလည်းဟိုပါပေါ့နော်နေရာပေးဖို့လိုတယ်ဥဆောင်မှုအခက်ခဲတာမှာကျမတို့ကိုလူလူလန်းလာအဲဟိုနေရာပေးဖို့လိုတယ်ပေါ့နော်ဘာဖြစ်လဲဆိုကျမတို့ရဲ့အမျိုးသမီး issue ကိုကျမတို့အမျိုးသမီးတွေပဲပိုသိတယ်ပိုနားလည်တယ်ဆိုတော့ကျမတို့ဒီလိုမျိုးအဲရာတီဥတုဖောက်ပြန်မှုတ တိုက်ဖြစ်တဲ့နေရာမှာဖြစ်စီကြံတဲ့အဲဒီကန္တာတွေမှာပေါ့နော်ကျွန်တော်တို့ဒီအမျိုးသမီးအဲငယ်လေးတူကိုပို့ပြီးတော့ကျွန်တော်တို့နေရာအဲပေးသင့်တယ်ဦးဆောင်မှုကန္တာမှာထားသင့်တယ်လို့ကျွန်မအနေနဲ့ကတော့တောင်းဆိုချင်ပါတယ
်တဘာဝပတ်ဝန်းကျင်ရေဆောင်ရွက်သူဆွေးနွေးလူငယ်အမျိုးသမီး Greta Thunberg ကတော့တဘာဝဘေးထုတ်ကတွေကြောင့်ပညာရေးအခွင့်အလမ်းဆုံးရှုံးနေကြတဲ့လူငယ်အမျိုးသမီးတွေကြားမှာအသိပညာဖြန့်ဝေမှုတွေပုံမမြင့်တင်ပေးတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုကူညီဖြေရှင်းရမှာအများကြီးထောက်ကူဖြစ်စေလိမ့်မယ်လို့ပြောပါတယ
်။ Any girl can change the world if they are provided with the right tools to do so. And for that we need to educate girls to make sure that they know about
မိန်းကလေးတိုင်းကိုမှန်မှန်ကန်ကန်ကူညီပံ့ပိုးပေးရင်ကဘာကြီးကိုပြောင်းလဲနိုင်ပါတယ်။ကဘာကြီးအကြောင်းသိအောင်ကဘာကြီးအမှန်တကယ်တိုးတက်အောင်လိုအပ်တဲ့ကျွမ်းကျင်မှုစွမ်းရည်တွေရဖို့သူတို့ကိုတင် जा ပေးဖို့လိုပါတယ်။မိန်းကလေးတွေသူတို့ဆန္ဒတွေကိုထုတ်ဖော်ပြောရဲလာအောင်တွန်းအားပေးဖို့လိုပါတယ်
။တဘာဝဘေးဒုက္ခမျိုးစုံတနည်းတခြားတိုးပြီးကြုံတွေ့လာနေရတဲ့ကဘာကြီးမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ရှာနိုင်ဖို့အမျိုးသမီးတွေချီပဲစွမ်းဆောင်လို့ရတာတော့မဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးမှာရှိကြတဲ့အုတ်ချုပ်သူအစိုးရကနေအလွာသီးသီးမှရှိတဲ့ပြည်သူတဦးတယောက်ချင်းစီတိုင်းပူးပေါင်းပါဝင်မှသာဒီကနေ့ကဘာကြီးကြုံတွေ့နေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျွန်မခင်ဗျချေပါရှင
်။မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။မကြခင်မှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့တုတ္တဆုံလင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ထရက်ကားတွေမောင်းမှုအတွက်ဘယ်လိုမျိုးလေလာတင်ယူခဲ့ရသလဲဆိုတာနဲ့လုပ်ငန်းခွင်ကအတွေ့အကြုံတွေကိုအင်ဒီယားနာပြည်နယ်ဖော့ဒ်ရိန်းမြို့ကကိုသိန်းထွန်းအောင်ကပြောပြပေးထားပါတယ်။ဒီသတင်းပတ်ရဲ့တုတ္တဆုံလင်အမေရိကန်တခွင်မှာကိုအောင်တင်ဆက်ထားတာရှူဇာနာဆင်ပါရှင်။
တဲ့ယူပူဆောင်ကနမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမအလုံးလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဖြစ်တဲ့ကိုသိန်းထောင်အောင်ကိုမြင့်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲ့တယ်ဂျင်းနဲ့ရဆရာခဲ့တာဟာဗာလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက် land နဲ့ permit ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်နှစ်ကြိမ်ဖြည့်ရတယ်ပထမတစ်ကြိမ်မအောင်နောက်တစ်ကြိမ်ကျွန်တော်ဖြည့်ရတယ်တကယ်နှစ်ကြိမ်ဖြည့်မှကျွန်တော် land နဲ့ permit အောင်တယ် land နဲ့ permit အောင်ပြီးတော့လဲ license ရဖို့အတွက်သင်တဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပါတော့ language barrier အကြောင်းခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွားနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land map မှာစဖြစ်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲတဲ့နီလန်းကဘာလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့ဒါအောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကုံးတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်တဲ့တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Kent Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှ intern နဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
container တွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ် နောက်တစ်ခုကတော့ကိုလိုချင်တဲ့လောက်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလိုချင်ကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါအုံတော့ operator တွေရဲ့လောက်ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated RAM ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated RAM လောက်တာပေါ့နော်ကျွန်တော်ဒီလောက်လုပ်နေတာအခုက
ကောလိကနေစက်ပစ္စည်းပြည်ပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကွန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေကောင်းတယ်တစ်ခုကတော့ကျက်မာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်ကျန်တဲ့လုပ်လို့ကျွန်တော်မလုပ်နိုင်တော့ဘူး။အဲ့တော့ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလဲဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတည်းရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရင်ကန္နာမှာကားလုံငန်းအရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် Tracker လောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ Tracker လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ Tracker လုပ်ငန်းရာရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသူရဲ့ထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ရှိတော့အောက်တပိုင်းအောက်တပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဒီဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတိဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ်
ကျွန်တော်16နှစ်ချီပြီအမေရိကမှာဒါမင်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေရကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့အလုပ်ကတော့၄-၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးအလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါရခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်လည်းပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီစေဘွားမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမင်းလည်းမူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရလဲကျွန်တော် random test ထိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ကုမ္ပဏီကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချင်းချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် tracker log ကို easy လို့လုပ်ရတယ်မတက်တဲ့ဟာကတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကူညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့ကတော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးချင်တယ
်ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွက်ခွန်နေရနိုင်တာကိုလည်းသူကထောက်ပြပါတယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းကြိုအပြင်တခြားအိမ်တော်ရေးပြိပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလုတ်ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းဘွဲလက်မှတ်မလို့ပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေပါခင်ဗျာ
။သူဒ တဆုံးလေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကအစီအစဉ်တင်ဆက်ပေးခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရာသီဥတုပြင်းထန်နေတဲ့အချိန်မှာသဘာဝပတ်ဝန်းကျင်ကိုဘယ်လိုထိန်းသိမ်းကြမလဲဆိုတာကိုဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
မနက်ငယ်အတွက်အဆိုးဆုံးတဘာဝဘေးကြုံရတာကလွန်ခဲ့တဲ့15နှစ်မေလာဇန်းကတိုက်ခိုက်ခဲ့တဲ့လူတသိန်းခွဲလောက်တေဆုံးကြရတဲ့နာဂစ်မုန်တိုင်းဖြစ်ပါတယ်။မကြာသေးခင်ကလည်းနေပြည်တော်တဝိုက်တိုက်ခတ်တဲ့လေဆင်သမောင်းတံကြောင့်တေကြီးပျက်စီးခဲ့ရတာပါ။ဒီလိုဘေးတွေအတွက်ကြိုတင်ကာကွယ်နိုင်တာတွေကိုတဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပြခဲ့ပါတယ်။
နောက်တမ်းဖက်ပြီးကြီးကမမမပြည့်စုံအောင်တည်ကျေမှုတွေတိတ်မရှိအောင်ဟောဘာတွေလုပ်တယ်မလဲ
ဟုတ်ကဲ့အဲ့ဒါကနေပတ်သက်လို့ကတော့လောကမှာတွေတစ်အချက်ကအတိတ်ကဖြစ်တာတွေကိုသင်ခန်းစာယူပြီးတော့နောက်မှလည်းလူတွေကိုကာကွယ်ပေးခြင်းနဲ့ဆိုတော့စိတ်ဆန္ဒရှိဖို့ပထမအရေးကြီးပါတယ်အဲ့ဒါကတော့အစိုးရပိုင်းဆိုင်ရာပေါ့နော်တကယ်ပဲပြည်သူလူတွေကာကွယ်ပေးခြင်းနဲ့ဆိုတော့စိတ်ဆန္ဒရှိရမယ်အနောက်ပြီးတော့လောက်ဒါနဲ့ပတ်သက်ပြီးတော့မှုန်တိုင်းဆိုလို့ရှိရင်လည်းကြိုတင်ပြီးတော့เนาะခံမှန်းလို့ရတာရှိတယ်เนาะခံမှန်းလို့ရလို့ရှိရင်သူတို့ကိုတတိပေးစနစ်တွေလုပ်ပေးရမယ်။နောက်ပြီးတော့နောက်တစ်ချက်ကဒီလိုမှုန်တိုင်းဖြစ်တဲ့ဟာကလူတွေမကောက်တိုင်းပြည်ရလက်စီပါရကြာသွားတယ်။အဲ့တော့နဂိုကဟာလာဟိုအိမ်နာလေးတလောက်ဒီနေရာမှာရှိတာမှုန်တိုင်းကြောင့်ပြေးသွားမယ်သူလည်းအိမ်ဆုံးရှုံးတယ်။เนาะနိုင်ငံလေးနဲ့လည်းဆုံးရှုံးတယ်ပေါ့เนาะ။เนาะနောက်ပြီးသူတို့ကပြောင်းသွားမယ်ဆိုလို့ရှိရင်ပြောင်းသွားတဲ့လူတွေမှာဘလို့နေမလဲစားမလဲစသဖြင့်အစီအမံတွေလုပ်ပေးဖို့လိုတယ်နော်အဲ့လိုမျိုးလုပ်ထားရမယ်လုပ်ထားပြီးတော့တစ်ခါအစင်းဆက်ပြီးတော့ဒီလိုမုံတိုင်းတွေဖြစ်လာလို့ရှိရင်နော်နောက်မဖြစ်အောင်ဒီပညာပိုင်းအနေနဲ့ပေါ့နော်ဘာတွေလုပ်ပေးလို့ရမလဲဒီပညာရှင်တွေပေါ့နော်ဘလို့ဝေးထုတ်မလဲနော်နောက်ပြီးရေးတို့အနေနဲ့ဘာတွေလုပ်ကြမလဲဗမာပြည်မှာလုံလောက်တဲ့နော်အနည်းဆုံးရွက်ပြင်တဲ့အစလုံလောက်တာတွေရှိပြလားနော်လိုအပ်တာတွေပေါ့နော်ရှိပလားအဲ့ဒါစတဲ့ရုပ်ဝတ္ထုပိုင်းဆိုင်ရာလိုတယ်စိတ်ဆန္ဒအဖြစ်အားထက်တမှုလိုတယ်နောက်တစ်ချက်ကလည်းပါလဲဆိုလို့ရှိရင်နိုင်ငံတကာအဖြစ်ဘယ်သူအဖြစ်ဖြစ်ပေါ့နော်ဝင်ကူမယ်ဆိုရင်ရောကူဝတ်ပေးမလားနာကိတော့ဆိုအများကြီးဖြစ်သွားပြီလေနော်မပြည့်မပြည့်တော့အခုလူသားချင်းစာနာတဲ့အကူအညီတွေကိုလာခွင့်ပေးမလားစသည်ဖြင့်ပေါ့နော်အဲ့လိုတွေရှိဖို့လိုတယ်အစိုးရကရေးပေါ်ဖြစ်ဖို့အတွက်ဆိုပြီးတော့ဘတ်ဂျက်ကိုထားထားတယ်အဲ့တော့ဘတ်ဂျက်ရှိမလားမရှိတော့အဲ့တော့ငွေရေးကြီးပိုင်းလဲဆိုရဲဒီ policy ဘိုင်းလဲလို့ရဲနောက်ပြီးတော့အနည်းဆုံး food pantry လို့ခေါ်တဲ့တကယ်လို့စားညံမရှိရင်သွားယူဖို့လို့ရတဲ့နေရာမျိုးထားဖွင့်ထားပေးတာရှိသလားเนาะအဲ့ဒါအရေးပေါ့ငတ်မသွားအောင်ပေါ့เนาะအဲ့လိုတွေအများကြီးလို့ရဲနောက်ပြီးတော့တဘာဝပတ်ဝန်းကျင်ပိုင်းဆိုင်ရာလဲရှိသေးတယ်ဘာလဲဆိုရင်တကယ်လို့ဒီနေမုန်းနေဖြစ်တဲ့နေရာမှာဆိုတချို့ဆိုရင်နေမုန်းတိုင်းမဲ့ဆိုရင်တာတို့တမန်တို့ကျိုးမာတွေရှိတယ်အဲ့ကျိုးမဲ့ပိုင်းတွေကိုတော့ကြိုတင်ကြည့်ထားပြီးတော့တာတမန်ဆိုမကျိုးအောင်ဘယ်လိုလုပ်ထားမလဲစသည်ဖြင့်ပေါ့လေဒန်ကိုခံနိုင်ဖို့ပေါ့နော်အဲ့ဒီပိုင်းတွေလည်းလိုပါတယ်ဒါမှမဟုတ်ဆိုရေကြီးကြလည်းဖြစ်နိုင်တယ်လေတချို့ရေနာကြီးနေနေရဆိုတော့အဲ့ဒီဟာကိုဘက်ဆုံကကြည့်ပြီးတော့လုပ်ဖို့လုပ်နေမှာရှိပါတယ
်ကြိုတင်ကာဝယ်ဖို့လည်းလိုတယ်ပေါ့နော်နောက်ဒီလူလူသိအောင်လည်းအသိပညာပေးဖို့လိုတယ်ပေါ့နော
်လိုပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့အကောင်းဆုံးနည်းကလူတွေမှာအသိတရားရှိဖို့ဒီမှာတဘာဝပတ်ဝန်းကျင်ဆိုင်ရာဆိုရင်အုပ်ချုပ်ရေးလူတွေမကတည်ဘဘာဝပတ်ဝန်းကျင်ဌာနမှာဆိုရင်ပညာပေးအတွက်ဆိုပြီးတော့တတ်တတ်ကိုဘတ်ဂျက်ရှိပါတယ်ပညာပေးနေတဲ့လူတွေကောတတ်တတ်ကိုရှိနေပါတယ်အဲ့ဒါမျိုးဘတ်ဂျက်မျိုးအဲ့ဒါမျိုးလုပ်ငန်းဆောင်တာမျိုးပေါ့နော်လုပ်တင်ပါတယ
်ဆိုတော့မြန်မာနိုင်ငံပေါ့နော်အင်းကြီးချင်းနိုင်ငံတွေနဲ့နည်းနည်းရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့အဲ့ဒါတော်တော်စိတ်ဝင်စားဖို့ကောင်းတယ်ဘယ်လိုလဲဆိုတော့အခုမှကြည့်မယ်ဆိုတော့အင်းနီးနေညာနဲ့တရုတ်ဆိုတော့เนาะတရုတ်ကတဘာဝပေါင်းမင်းနဲ့ပတ်သက်ပြီးသူ့မှာပျက်စီးတာတွေတော့ရှိရဲ့သူကကုန်ထုတ်လုပ်ငန်းတွေအများကြီးလုပ်တယ်ပေါ့เนาะလုပ်တော့လဲတစ်ဖက်ကသူကတဘာဝပေါင်းဝင်းကျင်ဆိုင်ရာတက္ကသိုလ်တွေဒီမှာတင်ကြားချက်တွေအဲ့မှာသူတို့ရဲ့เนาะတဘာဝပေါင်းဝင်းကျင်ဆိုင်ရာအရင်းမြစ်တွေပေါ့မြေချောင်းတွေဆိုတော့သူတို့ထိန်းသိမ်းနေတာတွေလည်းတအားထိန်းသိမ်းထားတယ်အဲ့လိုဆိုတော့သူတို့မှာထိန်းသိမ်းရမယ်ဆိုတော့ဟိုရည်ရွယ်ချက်ကထိန်းသိမ်းရဖို့အနေထားတွေလည်းအခင်းချင်းတွေလည်းရှိတယ်ကျမတို့ရှိမှကြတော့ဘလို့ဖြစ်နေလဲဆိုတော့ဒီထုံးလုံးမှုဘိုင်းနေမှာအကုန်ထုံးလုံးမှုဘိုင်းနေမှာလုံးလိုက်ပြီးပြင်းနေလဲထိမ့်သိမ့်မှုဘိုင်းမှာမရှိဘူးเนาะထိမ့်သိမ့်မှုဘိုင်းမှာမရှိကုန်ထုံးစနစ်မှာပေါ်ထိမ့်သိမ့်မှုဘိုင်းမရှိတော့ သူတို့များအကုန်လေးကပုံတစ်ခါထုတ်လိုက်ရင်တာဝန်ကြီးကပြက်တာကြီးပဲလေအဲ့ဒါတွေကအကုန်လုံးကပျက်စီးသွားမယ်နော်အဲ့လိုမျိုးရှိတယ်အဲ့လိုဆိုတော့အဲ့မှာပထဝီနေထားပြောင်းသွားမယ်ရေးတွေအာကညံ့ညမ်းသွားမယ်အဲ့တော့တဘာဝပတ်ဝန်းကျင်ကလည်းဒီအခုလေတို့ဘာလို့ဖြစ်လဲဆိုတော့ရေးလေးဆိုတော့အကုန်ဆက်ဆက်နေရတယ်တခုချင်းခွဲထားလို့မရအောင်အဲ့လိုဆိုတော့အဲ့ဒါတွေတို့မစဉ်းစားထားအောင်ပေါ့နော်နောက်တစ်ချက်ကလည်းဟိုဗမာပြည်ကစီးပွားရေးအခြေအနေကကျားအင်းကြီးနိုင်ငံတွေကသူတို့ရှိမှရှိတဲ့စက်ရုံအလုံးယုံတွေကိုဗမာပြည်ကိုပြောင်းထားပြီးတော့လောက်ခံရတဲ့ပြည်နယ်ဟိုတိုင်းပြည်မျိုးဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဟိုဗမာပြည်ကဘယ်လိုပြောမလဲဟိုလောက်ခကရတာတော့နေရတယ်ဒါပေမဲ့အင်းကြီးကြီးတွေများများတာဝန်ယူရတာမျိုးဖြစ်နေတယ်ပေါ့နော်အဲ့ဒါလည်းတော်တော်ကွာခြားတယ်အဲ့တော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်သူတို့မှာတဘာဝဥပဒေနဲ့ဆိုင်တဲ့သူတို့မှာပါမစ်စနစ်တွေရှိနေတယ်အုပ်ချုပ်ရေးစနစ်တွေမှာကိုပါနေတယ်ပေါ့နော်အဲ့တော့ဗမာပြည်ကအခုမှတဘာဝပတ်ဝန်းကျင်ဆိုင်ရာစမ်းစစ်ခြင်းပဲလုပ်နေရတယ်စမ်းစစ်ပြီးတော့ထိန်းချုပ်တဲ့အပိုင်းမှာမရောက်သေးဘူးအဲ့ဒါလုံးဝကွာခြားနေတယ
်ဒီမြန်မာနိုင်ငံမှာပေါ့နော်အဓိကလိုအပ်နေတာစနစ်ကြဖို့ပေါ့နော်စနစ်ကြဖို့ ਨੇ အစိုးရကိုယ်တိုင်ကပံ့ပိုးဖို့ပေါ့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့
အကောင်းဆုံးကလူတွေဘာလုပ်ရမလဲဆိုတော့အဲ့တဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးတော့အရေးကြီးဆုံးလို့ကျွန်မထင်တာပေါ့နော်လူတိုင်းလူတိုင်းဟာဒါကိုပေါ့ပေါ့ထားကြလို့မထားပဲနဲ့ဒါအရေးကြီးတယ်ငါတို့ရဲ့နောင်လာနောက်သားတွေကိုပါထိခိုက်နေငါတို့ဘဝတွေလည်းထိခိုက်မသိပြီးတော့အားလုံးကပါဇက်ကနေပြီးတော့ဒီအရေးတွေလုတ်ဖို့လို့တဲ့ဆိုထုတ်ပြောဖို့လိုပါတယ်အဲ့လိုမျိုးပါဇက်ကထုတ်ပြောဖို့လိုတယ်နောက်ပြီးတော့ UN မှာလည်းတယ်လီဖုန်းပေါ်မှာဆွဲချလို့ရတယ် app ရှိပါတယ်နော် app က acknowledge လို့ခေါ်ပါတယ် app လေးကိုဆွဲချလိုက်ပြီးတော့ကမ္ဘာရဲ့ရာဒီဥရအပြောင်းတဲ့အတွက်เนาะကဘာပူမင်းတာတွေအတွက်အခုအချိန်မှာလှုပ်ဖို့ထိုက်ပါပြီဆိုပြီးတော့လှုပ်တင်ပါတယ်ဆိုပြီးတော့တဦးချင်းတယောက်ချင်းကเนาะလှုပ်ဖို့ကိုလှုပ်ဖို့တဲ့ app လေးထွင်ထားတာရှိပါတယ်အဲ့တော့အဲ့ app လေးကိုသုံးကြပါเนาะသုံးပြီး8ထက်ရတဲ့စင်เนาะကိုအနေနဲ့လှုပ်ဖို့ကိုတိုက်တွန်းခြင်းပ
ါဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်တည်ဆောင်ကြအောင်เนาะ
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲတောက်ကြညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမမတဲ့စင်အောင်ကတစ်လှည့်ပြောပြပေးပါမယ်ရှင်
ရုရှားကြီးစားတပ်ဖွဲ့ဝဲကနကောင်ဆောင်ကယူကရိန်းမှာတိုက်နေတဲ့သူတပ်ဖွဲ့တွေအတွက်လက်နက်ခဲယမ်းတွေမလောက်တာကြောင့်ပြန်ဆုတ်တော်မယ်လို့ပြောပါရယ်သူတပ်တွေဘတ်မွန်မြို့မှာလာချီကြမ်းကြမ်းခံတိုက်ခိုက်ခဲ့ပေမဲ့လက်နက်ခဲယမ်းအလုံးလောက်မရတာကြောင့်တပ်ဖွဲ့ဝင်တွေအလဟာတာအသက်ဆုံးရှုံးရမယ်လို့ဝဲကနအဖွဲ့အကြီးကဲယက်ဖ်ကန်နီပရီကောရှင်ကပြောပါရယ်ဆူဒန်နိုင်ငံမှာစန့်ကျင်ဘဲအုပ်စုနှစ်ခုကြားပြစ်ခတ်ရဆဲထားပေမဲ့ဒီကနေ့တောက်ကြအထိခါတွန်မြို့တော်နဲ့မြို့တော်တစ်ဝိုက်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်လို့သတင်းတွေကဖော်ပြပါဗျ။ဆူဒန်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြစ်တင်ရှုတ်ချပါဗျ။ဆူဒန်မှာဒီမိုကရေစီစနစ်ကိုစန့်ကျင်တဲ့ဘယ်သူမှဆိုအမေရိကန်နဲ့ဆက်ဆက်နေတဲ့ဗန်ဒါရီအဆက်အသွယ်တွေပိတ်ဆို့အရေးယူဖို့လဲချမှတ်ခဲ့ပါဗျ။မြန်မာပဋိပက္ခနဲ့ပတ်သက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အိန္ဒိယချင်းအိန္ဒိယထိုင်းတရုတ်တို့အပါအဝင်အရေးပါတဲ့သက်ဆိုင်သူအလုံးနဲ့ထိတွေ့ဆက်ဆံနေတဲ့အကြောင်းဒီကနေ့ဂျကာတာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာပဋိပက္ခအတွက်သက်ဆိုင်သူအလုံးနဲ့တတ်နိုင်သလောက်အများဆုံးထိတွေ့ဆက်ဆံသွားဖို့အဓိကအာရုံစိုက်နေတဲ့အကြောင်းအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အညီအလုံးထိတွေ့ဆွေးနွေးတာဖြစ်တဲ့အကြောင်းနဲ့ပြီးခဲ့တဲ့လေးလတာကာလအတွင်းအကျဉ်60ထဲမှနည်းဆက်သွယ်မှုတွေရှိတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုလေ့လာဖို့ဒီကနေ့တောက်ကြနေ့မှာရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဘက်ကိုတွားရောက်ပါရယ်ရိုဟင်ဂျာဒုက္ခသည်20ဘင်္ဂလားဒေ့ရှ်အရာရှိ9ယောက်နဲ့နေကြာဆောင်အရာရှိတယောက်လိုက်ပါပြီးတော့မြန်မာဘက်ကဒုက္ခသည်တွေပြန်လက်ခံဖို့ပြင်ထားတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ပါရယ်ရှင်
2023ခုနှစ်မေလ5ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမမ့်မြတဲ့ဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုက ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliott တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာလို့လူရဲဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.